တော်ရရှိမှာခင်ဗျအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်ခရိုင်မဲလ်ဘုန်မြို့မှာဒီမူလာရန်ကျောင်းကလေးကိုဖွင့်လှစ်ထားတာဖြစ်ပါတယ်။ကျောင်းရဲ့အမည်ကတော့ MUSC Muse လို့အမည်ရပါတယ်။ဒီမြို့ဟာပစ္စပိတ်သမုဒ္ဒရာကမ်းခြေမြို့တစ်မြို့ဖြစ်ပြီးကမ္ဘာကျော်ဟောလိဝုဒ်ရုပ်ရှင်မင်းသားမင်းသမီးတွေအမှုပညာရှင်တွေနေထိုင်ရာမြို့ဖြစ်ပါတယ်။ဒီမူလာရန်ကျောင်းလေးမှာဟောလိဝုဒ်ရုပ်ရှင်အတိုင်းအဝိုင်းမိသားစုကကလေးငယ်တွေလုပ်ငန်းရှင်လူချမ်းသာမိသားစုကကလေးငယ်တွေစုစုပေါင်းအယောက်20ကျော်30လောက်တက်ရောက်နေကြပါတယ်။ဒီကျောင်းကိုစတင်ဖွင့်လှစ်တာနှစ်နှစ်ရှိသွားပြီလို့ကျောင်းကိုစတင်ထူထောင်ခဲ့တဲ့ရုပ်ရှင်မင်းသမီးစူဇီအမစ်ကင်မရွန်ကရှင်းပြခဲ့ပါတယ်။ဒီကျောင်းကလေးမှာမူဂျိုကနေ3တန်းလောက်အထိအတန်းတွေတတ်မှတ်ဖွင့်လှစ်ထားပါတယ်။မြမပြည်အကျောင်းကိုတော့လူမှုဗေဒဘာသာရပ်တစ်ခုဖြစ်တဲ့ Global Study ကဘာကြီးအကျောင်းလေ့လာတဲ့အစီအစဉ်ထဲမှာထက်သွင်းတင်ကြားနေတာဖြစ်ကြောင်းဒီအစီအစဉ်ရဲ့ညွှန်ကြားမှု Miss Erin Tuziraf ကပြောပါတယ
် The Global Education Program is really to teach children a mutual respect and understanding on a global level so could be
ဒီဘာသာရပ်ဟာ American သမိုင်းအကြောင်းကမ္ဘာသမိုင်းအကြောင်းနဲ့သူတို့နေထိုင်ရာရပ်ကွက်နဲ့လူမှုအတိုင်းအဝိုင်းအကြောင်းလေ့လာတဲ့အစီအစဉ်ဖြစ်ပါတယ်ဒီအစီအစဉ်မှာမြန်မာပြည်အကြောင်းကိုထက်သွင်းထားတာပါဒီအကြောင်းမှာရှိတဲ့ကလေးတွေဟာထိုင်းမြန်မာနယ်စပ်ကဒုက္ခသည်ကလေးတွေအကြောင်းမိဘမဲ့ကလေးတွေအကြောင်းလေ့လာကြရပါတယ်။ဓာတ်ပုံတွေရုပ်ရှင်မှတ်တမ်းတွေအကြောင်းအရာဟောပြောတာတွေကနေတဆင့်လေ့လာကြရပါတယ်။အဲ့ဒီလိုပဲထိုင်းမြန်မာနယ်စပ်မှာမြန်မာပြည်ကထွက်ပြေးလာတဲ့ကလေးတွေကိုပညာသင်ကြားပေးနေတဲ့အစီအစဉ်တွေမှာလည်းသူတို့အနေနဲ့ကူညီနေပြီးဒီကကလေးတွေအကြောင်းကိုလည်းလေ့လာသိရှိနိုင်အောင်စီစဉ်ပေးပါတယ်လို့ Miss Erin ကပြောပါတယ်။ဒီမဲလ်ဘုန်မြို့ကကျောင်းလေးမှာရှိတဲ့3-4နှစ်အရွယ်ကလေးငယ်တွေကစပြီး7-9နှစ်အရွယ်ကလေးတွေအထိမြမပြီမှာဘသူတွေနေထိုင်တယ်တိုင်းရင်းသားလူမျိုးစုဘယ်တစ်ခုရှိတယ်ဘလို့တဘာဝပတ်ဝန်းကျင်တွေရှိတယ်ဘလို့တိရိစ္ဆာန်တွေရှိတယ်စတာတွေအပြင်မြမပြီမှာဘလို့ပြဿနာမျိုးတွေရှိနေတယ်ဘာတွေဖြစ်နေတယ်ဒုက္ခတွေတွေရှိနေတယ်စတဲ့အကြောင်းအရာတွေအထိလေ့လာကြရပြီးမြမဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်အကြောင်းကိုလည်းဒီကကလေးတွေလေ့လာနိုင်ဖို့စီစဉ်ထည့်သွင်းထားပါတယ်လို့ Miss Erin ကရှင်းပြခဲ့ပါတယ်။ဒီစာသင်ကျောင်းကိုဘလူရည်ချက်နဲ့များထူထောင်ခဲ့တာပါလဲလို့မင်းသမီး Suzy Cameron ကိုမေးတဲ့အခါသူကအခုလိုဖြေပါတယ
်။ I said this to you because I believe that most schools the children go to whether they're here in America or around
အထူးသဖြင့် America မှာရှိတဲ့ကျောင်းတွေရဲ့ကမ္ဘာအရေးကြမှာရှိနေတဲ့ကျောင်းတွေရဲ့မှာကျင့်သုံးနေတဲ့စနစ်တွေကြောင့်ကလေးတွေရဲ့ပင်ကိုအည်အသေးတွေကိုထိခိုက်ပျက်စီးနေတာတွေရှိနေပါတယ်။ဒါကြောင့်သူဟာအယူအဆအစ်စ်တွေနဲ့ဒီကျောင်းကိုထူထောင်ခဲ့တာပါလို့ရုပ်ရှင်မင်းသမီးစူဇင်ကင်မရွန်ကပြောပါတယ်။ကလေးတိုင်းဟာသူတို့ဘသူဆိုတာသူတို့ကိုယ်တိုင်သူတို့သိရှိပြီးသူတို့ကျေနပ်ပျော်ရွှင်သင့်ပါတယ်။သူတို့စိတ်ဝင်စားတဲ့အတိုင်းသူတို့ဖြစ်လို့တဲ့အတိုင်းကလေးတွေမှာရှင်သန်ကြီးထွားခွင့်ရှိသင့်ပါတယ်။ဒီကျောင်းမှာကာရီကူလမ်ခေါ်သင်ရိုးညွှန်းနှန်းဆိုတာအသေးပြဋ္ဌာန်းထားတာမျိုးမရှိဘဲကလေးတအူးချင်းစီစိတ်ဝင်စားတာနဲ့သင်ကြားလိုတာကိုရှာဖွေထောက်ပံ့ပေးတဲ့ဤကိုပဲကျင့်သုံးပါတယ်။ကလေးတွေရဲ့စိတ်ဝင်စားမှုကိုစနစ်တကျပညာရှင်တွေကနေထူထောင်ပေးတဲ့သဘောပါပဲလို့မင်းသမီးစူဇီကင်မရွန်ကရှင်းပြခဲ့ပါတယ်။ဒီမူလာနန်းကလေးအရွယ်ကတည်းကစလို့ပြည်သူကပညာအကြောင်းအထယ်အလေးအကြောင်းသင်ချာ geometry စိုက်တာဝါသနာပါတာကိုသင်ယူနိုင်တယ်လို့သူမကဆိုပါတယ်။အထက်အပြင်မြမပြည်အကြောင်းထက်သွင်းသင်ကြားရတဲ့ရွယ်ချက်ကိုလည်းစူဇီကင်မရွန်ကအခုလိုပြောပြပါတယ်။
Their circumstances are different, but their souls are not different. And how powerful would it be to connect the children?
ဒီကျောင်းကကလေးတွေမှာရှိတဲ့အခြေအနေနဲ့မြမပြည်မှာရှိတဲ့ကလေးတွေရဲ့အခြေအနေကအလွန်ကိုကွာခြားပါတယ်။ဒါပေမဲ့ကလေးတွေရဲ့ယဉ်ထဲမှာရှိတဲ့စိတ်ဝိညာဉ်ကတော့မကွာခြားပါဘူးလို့သူမကပြောပါတယ်။ဒီကလေးတွေအချင်းချင်းဆက်သွယ်ပေးလိုက်ရင်အလွန်အားကောင်းတဲ့အခြေအနေတရဖြစ်လာနိုင်ပါတယ်။ဒီကလေးတွေဟာတယောက်အကြောင်းတယောက်အပြန်အလှန်လေလာတင် जा တင်ပါတယ်တယောက်ယဉ်ကျေးမှုအကြောင်းတယောက်အပြန်အလှန်လေလာရပါမယ်တယောက်အကြောင်းတယောက်သိပြီးမိษွေတွေအဖြစ်အတူကြီးပြင်းလာတင်တယ်လို့သူမကပြောသွားတာပါပြီးခဲ့တဲ့မလာတရက်နေ့ကဟောလိဝုဒ်မှာပြုလုပ်တဲ့မြန်မာနိုင်ငံအကြောင်းအခမ်းအနားပြုလုပ်စဉ်မှာလဲမင်းသမီးစူဇီအမစ်ကင်မရွန်ဟာအဓိကပါဝင်သူတစ်ဦးဖြစ်ခဲ့ပါတယ
် You know watching the slideshow of the mothers carrying their babies across the river trying to escape I have a baby
မြမပြည်အကြောင်းပြတာတဲ့ဓာတ်ပုံဗီဒီယိုထဲမှာဒုက္ခတဲ့အမျိုးသမီးတူဟာကလေးငယ်ကိုပိုက်ပြီးချောင်းကိုဖြတ်ပြေးလာတဲ့ပုံဟာသူ့ကိုအလွန်စိတ်ထိခိုက်စေပါတယ်။သ သူမမှာလဲ14လသားအရွယ်ကလေးရှိပါတယ်။သူကလေးဟာလုံခြုံပေမဲ့မြမပြီကအဲ့ဒီကလေးကတော့မလုံခြုံပါဘူးလို့သူမကပြောပါတယ်။အခုလို့ဖြစ်ရတာဟာလဲအဲ့ဒီကလေးရဲ့အမားကြောင့်မဟုတ်ပဲသူခံနေရတာပါ။ဒါဟာကျမကိုအလွန်ပဲစိတ်ထိခိုက်စေပါတယ်။ဒါကြောင့်ကျမကလေးတွေကိုကူညီနေတာပါလို့ဟောလိဝုဒ်ရုပ်ရှင်မင်းသမီးစူဇီအမစ်ကင်မရွန်ကပြောဆိုသွားခဲ့ပါတယ်။